ခင်ဗျာအင်္ဂါနေ့ညနေပိုင်းတရားဒီလက်စီစဉ်ကနေပြီးတော့ကြိုးစိုးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့သတင်းပတ်ဒီစနေနေ့ကပြီးသွားတဲ့ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့သုံးသပ်ဖို့ပါပြီးခဲ့တဲ့နိုဝင်ဘာလဒီ3ရက်ဂျားဖြတ်ရွေးကောက်ပွဲမဲဆန္ဒနယ်73ခုရှင်ပြိုင်တဲ့နေရာမှာအာဏာရ NLD ပါတီက9နေရာအနိုင်ရပြီးတော့တိုက်ခန့်ကြက်ခန့်ရေးပါတီက3နေရာအနိုင်ရပါတယ်ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့ကြိုတင်ခမန်းချက်တွေအတိုင်းနေရာတော်များများကဖြီထွက်ခဲ့ပြီမဲ့လို့ဒီရလရဆိုရင်တော့လာမယ့်2010ရွေးကောက်ပွဲဟာဆိုလို့ရှိရင်အနာရ NLD ပါတီအတွက်ခက်တွေ့မဲ့အနေအထားဖြစ်တယ်ဆိုပြီးတော့သုံးသပ်မှုတွေကလည်းရှိနေတာပါ။ကြောင့်မလို့ဒီတဲ့ဂျားဖြတ်ရွေးကောက်ပွဲရလသုံးသပ်ချက်နဲ့ပတ်သက်လို့ကျွန်တော်ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဦးမျိုးရန်အောင်တိမ့်ပါ။ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုသုတေသနဌာနပါ။ကိုမျိုးရန်အောင်တိမ့်ဒီလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့နိုင်ငံရေးသုံးသပ်သူတူလည်းဖြစ်ပါတယ်နိုင်ငံဆောင်မားတွေလည်းရင်းနေတယ်ကိုတီဟာသွေးပါသူတို့နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်ရင်ဆုံးတော့ကိုတီဟာသွေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုတီဟာကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကိုတီဟာရေအခုဂျားဖြတ်ရလက်နဲ့ပတ်သက်လို့ပေါ့ခုနကပြောလို့ energy တက်တော့နောက်2020ဆင်ခေါ်ဂျက်ဖြစ်လာနိုင်တယ်ဆိုသုံးသပ်မှုတွေရှိလို့ပဲတချို့ကလည်းဒါကငကူတွေကခမန်းပြီးသားပါတယ်ဒီဂျားဖြတ်က energy တင်လောက်တော့မရနိုင်ဘူးဆိုတော့ဒီဂျားလက်နဲ့ပတ်သက်လို့ကိုတီဟာရဲ့အမြင်သိကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဟိုပေါ်အားလုံးလည်းပြည်သားပြည်သားကိစ္စဆိုကျွန်တော်တို့တူတူတုတ်တုတ်လည်းပဲကျွန်တော်ရဲ့လေးလာအသိရှိချက်ကိုပြောပါမယ်ဟုတ်ကဲ့အဓိက600ရှုံးသွားတာပေါ့နော်600ရှုံးသွားတဲ့ခင်မှာဒီ400ကနိုင်သားပြည်သားနေရာကိုပြန်ရှုံးသွားတာပါအဲ့တော့ဒီ600တွေက400နိုင်သားပြည်သားပြန်ရှုံးသွားတဲ့နေရာတွေကိုတုံးသက်ကြည့်တဲ့ခါကျတဲ့ခါကျတော့ကျွန်တော်တို့ပြည့်ရှိချက်ကဒီရေကောက်ဝဲရလက်ကိုဖြစ်ပေါ်စေတဲ့အဓိကအချက်တစ်ခုနေနဲ့ပြောလို့ရတာကမဲလာပြီးတဲ့သူနည်းသွားတယ်ဆိုတဲ့အချက်ရဲ့အဲ့ဒီမဲလာပေးသွားတဲ့သူမဲပေးတဲ့သူမဲသွားတယ်ဆိုတော့အချိန်တော့ဒီ2015တော့ NLD ကိုထောက်ခံတဲ့သူတွေလာပြီးတာမဲသွားလို့ဒီရလက်ဆက်တယ်လို့အကြမ်းများပြီးပြောလို့ရပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်ဒီမဲရလက်တွေကိုလေ့လာကြည့်တဲ့အခါမှာစက်ခန့်ရေးကရတဲ့နေရာတွေတော်တော်များများကမဲနေရာသူဘူကတော့ရထားတဲ့မဲတွေပိတ်မကွာဘူးဆိုတာတွေ့ရပါတယ်။ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်စက်ခန့်ရေးကသူရထားတဲ့အရင်ထဲရှိတဲ့အမာခံမဲတွေကိုတပီထိန်းထားနိုင်လို့ဒီရလက်ကိုဒီရအောင်ယူသွားနိုင်တယ်လို့ပြောလို့ရပါတယ်။အဲ့ဒီရတော့ဒီရထားတဲ့2015မှာရခဲ့တဲ့ရလက်ပြီးအားလုံးကိုအပြန်မမီတော့ဘူးဆိုတာကိုကျွန်တော်ဒီအဲ့ဒီ600လုံးမှာကျွန်တော်တွေ့ရပါတယ်။ဆိုတော့ဟိုဒါကဒါပေးတဲ့မဲဒီဒါပေးတဲ့ဒီအတွက်နေသွားတဲ့အပေါ်မှာဒီရနဲ့ထွက်တယ်လို့ကျွန်တော်အကြမ်းများမေးတုံ့ပြန်လို့ရပါတယ်။တိုးတော့ချင်းချက်တစ်ချက်လေးနဲ့ကျွန်တော်ပြောချင်တဲ့တစ်ခုရှိပါတယ်။အဲ့ဒါပါဆိုတော့တပူးရွေးကောက်ပွဲပါ။တပူးကိုတုံ့ပြန်ကြည့်ရခါကျတော့တပူးရွေးကောက်ပွဲတဲ့ဒီတင်နေရလေအရန်ကိုအထားမြေထူးခြားချက်တခုရှိပါတယ်အဲ့ဒါပါဆိုရေကောက်ပွဲမှာလာပြီးမပေးတဲ့လေဆန္ဒရေအတွက်က2015နဲ့ပိတ်ပြီးမကွာဘူးအဲ့တော့90ရာခိုင်နှုန်းကျော်လောက်လာပေးခဲ့တယ်လို့ကျွန်တော်တို့တွေ့ရှိရပါတယ်အဲ့ဒီမှာမှအဓိကပါထပ်ပြီးတွေ့ရှိရလဲဆိုတော့တန်ခါရေးပါတီက6000လောက်နဲ့အနိုင်ရရှိသွားပြီးတော့ NLD ကတော့6000ကျော်လောက်ပဲရတယ်ဆိုတော့2015ရာလက်ကိုပြန်ကြည့်တဲ့အခါကျတော့ NLD က6000လောက်နဲ့နိုင်ထားပြီးတော့ကျွန်တော်ဒီအကြမ်းခံရေးပါတီက600လောက်နဲ့ရှုံးသွားတယ်ဆိုတော့ဒီရလက်ကိုကြည့်မယ်ဆိုလို့ရှိရင်တပူးကတော့ဟလာအကြမ်းခံရေးကမဲ1000လောက်အဲဒီဘက်ကိုပြောင်းပြီးရလာပြီးတော့ကျွန်တော် NLD ကတော့ပြန်နေရထားတဲ့မဲ1000လောက်ညော့သွားတယ်လို့ကျွန်တော်သုံးသပ်လို့ရတယ်တပူးရွေးကောက်ပွဲကတော့ရွေးကောက်ပွဲဒီ73ခုလုံးမှာအရန်ထူးကြတယ်အဲ NLD နေနဲ့ဒီရလက်ပေါ်မှာတော်တော်လေးကိုလေ့လာဆင်ခြင်ပြီးတော့အဖြေရှားပြီးတော့ကျွန်တော်တို့ဒီ2020ကိုရေဆိုင်ဖို့လိုရဲဆိုတဲ့ချက်ကိုတွေ့ရပါတယ်ဗျ။ဟုတ်ကဲ့။
Okay. ဒါက energy အတွက်ချက်ပြီးခေါင်းလောင်းဆိုပြီးတော့တုံးသက်ကြပါတယ်။နောက်ချက်ကျွန်တော်မေးချင်တာကြန့်ခန့်ရေးပါတီဘက်ကပေါ့။ကြန့်ခန့်ရေးပါတီကပြောမယ်ဆိုရင်ပြီးခဲ့တဲ့ရွေးကောက်ပွဲကြီးမှာလည်းဒုတိယနေရာတော့သူတို့လိုက်ပါတယ်။ဒါပေမဲ့အခုဒီရွေးကောက်ပွဲအရဆိုရင်သူတို့ရဲ့ထောက်ခံမှုပိုလာတယ်လို့ပြောလို့ရလားအရင်အတိုင်းပဲလို့ပြောလို့ရလားဘယ်လိုမြင်ပါလဲခင်ဗျာ။ကြန့်ခန့်ရေးနဲ့ပတ်သက်လို့လူတွေရဲ့ထောက်ခံမှု
ဟုတ်ကဲ့ဆိုတော့ကျွန်တော်ပြောရဲဒီလိုပါပဲ။အဲ့တမူကလည်းတဲ့နေရာတွေလေ့လာကြည့်တဲ့ခါမှာကြန့်ခန့်ရေးကသူကဘူးကရရှိထားတဲ့မဲသူကသူထိန်းထားနေတာသိရတယ်သူတိုးတက်ပြီးတော့လူရဲ့ယုံကြည်တာမဟုတ်ဘဲနဲ့တစ်ဖက်မှာ NLD ကိုယုံကြည်မှုဟလာအားနည်းသွားလို့ဟလာဒီရုပ်ောက်ပွဲကိုလည်းကျွန်တော်စိတ်ဝင်စားမှုရော့ချသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ NLD ကိုပေးခဲ့တဲ့မဲတွေကအဲ့ဒီနေမှာရောက်မလာတဲ့ဟာကအဓိကဒီရုပ်ောက်ပွဲရတဲ့သူဖြစ်ပေါ်ပြီဆိုလို့ကျွန်တော်သုံးသပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2015တော့ကတက်ခဲ့ပါတယ်ရခဲ့မဲကြီးအတွက်နဲ့ချိန်ဆကြည့်တာဖြစ်ပါတယ်အဲတမူးကလွယ်လို့ပေါ့နော်တဲ့နေရာတွေမှာကျွန်တော်တွေ့ရှိရတဲ့အကြမ်းများမတွေ့ရှိကြတော့တက်ခဲ့ပါတယ်တိုးတက်ပြီးတော့ဟလာထောက်ခံမှုရလာတဲ့သဘောမဟုတ်ဘဲနဲ့လူကရှိထားပြီးတာထောက်ခံမှုအမာခံထောက်ခံမှုတို့တော့လည်းဆက်လက်ထောက်ခံနိုင်တဲ့သဘောမျိုးပြရပါတယ်ဗျ။ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကတရားဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တာတော့မဟုတ်ပါဘူးလူမှုကိန်းရေးပေါ်မှာချိုးပြတ်နေဆိုရင်တက်မဲယုံနေမှာပြောမယ်ဆိုရင်တက်မဲယုံအားလုံးဒီဘက်ကစက်ခံရေးဖွဲ့ကိုထောက်ခံထားတယ် NLD ကိုလုံးဝမထောက်ခံချိုးယုံနေဆိုရင်တုံညဆိုပြီးတော့ဖော်ပြထားတာတွေ့တော့စစ်တပ်ရဲ့ရည်ရည်ချက်နဲ့ပတ်သက်လို့ဒီရွေးကောက်ပွဲမှာထင်သာတွေ့ရတယ်လို့ပြောနိုင်လားခင်ဗျ
โอเคဆိုတော့ဒီကနေ့ဟိုပေါ့တော့ဒီတက်ပြီးရဲ့ဒီကျွန်တော်တို့ဒီမဲပေးတဲ့အနေထားတော့လောလောဆယ်တန့်ခိုင်ရေးပေါ်မှာပဲရက်တီဗီပေးရတွေ့ရပါတယ် NDO ပေးတဲ့မဲပေးတဲ့ဟာလည်းဒုစရစတော့တွေ့ရပါတယ်ဆိုတော့လည်းပဲအများစုကတော့တန့်ခိုင်ရေးကိုမဲပေးတာတွေ့ရပါတယ်ဆိုတော့ဟိုတက်ရဲ့ရက်တီချက်ကညီတော်ဘုန်းနဲ့ပတ်သက်လာရင်မပြောင်းလဲသေးဘူးဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်တက်ခိုင်ရေးဆက်လက်ပြီးတော့အဲကျွန်တော်တို့ဒီတော့အပိမဲ့ထောက်ခံရမယ်ဆိုတဲ့ရည်ရည်ချက်မျိုးရှိပါတယ်ဒီရည်ရည်ချက်မျိုးကလည်းအာဟိုကျွန်တော်တို့ဒီအမေးပေးပြီးတော့ဗောနော်ဒီ policy သဘောမျိုးဗောနော်ဟိုချမှတ်ထားတဲ့အဲသဘောလားသူ့ဥကြီးစီရဲ့အယူအဆပဲလားဆိုတော့ပြည်ပြည်ကြကြတော့ပြောနိုင်ဘူးကျွန်တော်တို့မှာတာဝန်ကြီးကြဝေဖန်မှုတော့ကျွန်တော်တို့မှာအထောက်အထားမရှိဘူးတော်တော်လည်းပဲသူကြကြကတော့ကျွန်တော်တို့ဒီတက်ရည်ရည်ချက်က2015လောက်ကရည်ရည်ချက်နဲ့မပြောင်းလဲသေးဘူးဆိုတော့သိရပါတယ်ဗျာဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကိုတီဟာသွေးလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုမျိုးရန်အောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်တင်းကအမျိုးသားသမုစီဖွဲ့ချုပ်ရဲ့ဘူသူဇနာဌာနဆိုတော့ကျွန်တော်တခုမိကျတာကဒီမဲရလနဲ့ပတ်သက်ပြီးတော့ NLD ကခေါင်းဆောင်ပိုင်းတွေချို့ရတုံ့ပြန်ချက်တွေမှာညွှန်းညွှန်းကွဲလာရောရှိပါတယ်ဥပမာဆိုလို့ရှိရင်ဥညွန်းညွန်းရဲ့တုံ့ပြန်ချက်တွေကျွန်တော်ကြည့်ရတော့ဆိုရှင်သူကတော့အားမရတဲ့အတန်ပေါ့နော်ဒါပေမဲ့ဥညံဝင်းဒီဥညံဝင်းကျွန်တော်တို့တုံ့ပြန်ထားတဲ့ဒီအင်တာဗျူးမှာဆိုလို့ရှိရင်တော့ဒါကကျူတင်ခံမှန်းပြီးတဲ့အတိုင်းပဲဖြစ်တာပါလို့ပြောပါတယ်ခင်ဗျအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD ထဲမှာဘယ်လိုများယူကပေါ်ရလနဲ့ပတ်သက်လို့တုံ့သက်မှုတွေရှိပါလဲခင်ဗျာ
အဲ့နဦးစလုံးကတော့ဒီဆရာဦးမြင့်ညွန့်ကိုအင်္ဂလိပ်ညွန့်ဝင်ဦးစလုံးကကိုယ်ပုံစံနဲ့ comment ကြပါတယ်။ဘာတောင်းလဲဆိုတော့ကျွန်တော်တို့ကဒီပေးထားတဲ့စင်ကစားထဲမှာကျွန်တော်တို့ဒီမဲထွက်မပေးလို့ရှိရင်တော့ဒီနေရာကြီးရှုံးမယ်လို့ကျိုးသတ်မှတ်ပြီးသားပါ။ဒါပေမဲ့ကျွန်တော်တို့လူတွေစူးစမ်းလို့ရှိရင်တော့ဒီနေထွက်လာပေးတယ်အလုံးတက်လာမှာပေါ့ဗျာ။နော်အဲ့တော့စူးစမ်းရဲဆိုရင်ခမာလည်းပဲပုံစံမျိုးစုံရှိပါလေ။အဲ့တော့ဆရာမြင့်ညွန့်ကကြတော့ဒီမာပြင်းနဲ့သွားခဲ့တယ်ဆိုတော့ကျွန်တော်ဦးမြင့်ညွန့်ဆီကတော့အဲဒါလို့မသိမြဲအတန်တွေထွက်လာမှာပေါ့ဒါတော့လည်းမထူးဆန်းပါဘူးအဲ့တော့နှုတ်စလုံးကကိုယ်ပုံစံနဲ့ကိုမှန်တယ်လို့ကျွန်တော်ပြောတာချင်းဖြစ်ပါတယ်အဲ့တော့ဒီရုပ်ပေါ်မှာကျွန်တော်တို့ကသင်ငန်းစာယူออกมาကပြည်ခံကျိုးပါတီနဲ့တက်မတော်ပေါ့နော်ပြည်ခံကျိုးပါတီနဲ့တက်မတော်ကသူတို့ရဲ့မဲဆန္ဒရှင်တွေကိုနော်ကကိုတရားပြီးကောင်းလို့ပဲထိန်းကြနေအစုတစည်းတိုင်းနေဒီမရောချက်ခံနိုင်ရေပေါ့ဒါမှလည်းကျွန်တော်တို့ပါတီနေလေကမမအိုးစောတော်စလာမှာကကျွန်တော်တို့အောက်ချီပါတီဝင်ဒီစိတ်သက်အဓိကသူတို့လှုပ်ရှားနိုင်မှုလိမ့်ပါပါနေဆိုတဲ့အချက်ကိုတော့ကျွန်တော်သိမှတ်ပြုမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာကိုမျိုးရံအောင်တင်းကိုမိကျင်တာကခုနကမဲပေးသူကိုထောက်ခံတဲ့မဲပေးသူတွေထွက်လာတာနည်းတယ်ဆိုတာကမဲဆွဲစီယုံမှုအားနည်းလို့လားဒါမှမဟုတ်ရှင်ကိုကိုတည်းကလူလူကဟိုမချေနှမ်းမှုတွေနဲ့ထောက်ခံမှုကြလာလို့လားဘလို့သုံးသပ်မိပါလဲ
ဒီမှာကျွန်တော်တို့အော်နားလေပေါ့2015ကိုပြည်သူလူထုကရွေးကောက်ပွဲလို့မြင်တာမဟုတ်ဘူးဗျ။ဒါကဒီမိုကရေစီရေလှုပ်ရှားမှုတစ်ခုလို့မြင်တာ။အဲဒီတော့ NLD ပါတီကိုလည်းနိုင်ငံပါတီတစ်ခုတက်စားလို့ရှိရင်ဒီမိုကရေစီလှုပ်ရှားမှုမဥဆောင်ဖွဲ့စည်းခြင်းမြင်ပြီးတော့ကဒေါက်ဆန်းစုကြည်ကိုလည်းပဲဒီမိုကရေစီဥဆောင်နေတဲ့ခေါင်းဆောင်ပေါ့ဗျာ။အဖြစ်နဲ့ပါတီဖြစ်မြင်လှုပ်ရှားမှုတစ်ခုလည်းဝင်ပါခဲ့ကြတာဗျ။အဲဒီတော့ငါတို့မဲပေးမှဒီအာဏာရှင်အစိုးရအဲ့ဒီချုပ်ငြိမ်းမယ်။ဒါကြောင့်ငါတို့ဝင်ပါမယ်ဆိုတဲ့အသိနဲ့အမေငယ်လုံးအဲ့လိုမျိုးလို့တနင်္ဂနွေလုံးကကိုယ့်စိတ်ကိုစားပြီးတော့လှုပ်ရှားခဲ့ကြတာပေါ့ဗျာအခုဒီဓာတ်ရဲကုတ်ပွဲတွေမှာကကြတော့ငါတို့ကအစိုးရရွေးပေးပြီးပါပြီနော်တာဝန်ကြည့်ပြီးဆိုတော့သဘောထားမျိုးပြည်သူလူထုအများစုမရှိနေပုံရတယ်ဗျာနောက်တစ်ခုကလည်းပဲဒီဓာတ်ရဲကုတ်ပွဲတွေကအပြောင်းလဲအကြီးမားကမပေါ်ဆောင်မပေါ်ဆောင်နေတဲ့အတွက်ကြောင့်ဒီပါတီတွေမှာကဒီ mobilization မှာလှုပ်ရှားမှုနေနေတယ်ဗျာနော်အဲ့တော့ဒါလည်းပဲဒီသူကျွန်တော်တို့ကိုထောက်ခံတော့ထောက်ခံရင်ထောက်ခံတော့ညာလေးပဲလာထွက်လာပြီးတော့မဲပေးတဲ့နှုတ်ကြောက်သွားတဲ့အိကကြောင်းတစ်ခုပါအဲ့တော့ကျွန်တော်တို့အစိုးရအဖွဲ့ကိုစိတ်ကြက်တဲ့လူတွေရှိကောင်းရှိနေမြဲဒါပြီးအရင်မြိုင်လုံးကများအောင်လို့ကျွန်တော်မြင်ပါတယ်အထူးသဖြင့်တော့ဒါမဲ့ကျွန်တော်ကြည့်ဆိုင်မဲ့အချက်ကဒီပညာတတ်တော့ဆော့ဖက်တဲ့နိုင်ငံဆိုင်ဝန်ဆောင်တဲ့လူပုဂ္ဂိုလ်များပေါ့ဗျာအထူးသဖြင့်အမြင်နဲ့နိုင်ငံကြောင်းရှိနေပြောနေလူမှုကွင်းမှာပြောနေဆိုနေကြတဲ့လူတွေရဲ့ကျွန်တော်တို့အနေဒီပေါ့အမြင်ပေါ့ကတော့စိတ်မကောင်းရဘူးဗျအဲ့ပုဂ္ဂိုလ်များကလည်းအရင်လဲပြောနေစုံနေတဲ့အတွက်ကြောင့်လူတို့အပေါ်မှာလုံးဝနေစုံနေရှိတယ်ဒါကတော့ကျွန်တော်တို့ view တန်တဲ့အချက်ကိုကျွန်တော်မြင်ပါတယ်နောက်တစ်ခုကဝန်ထမ်းတွေရဲ့ထောက်ခံမှုတိတ်တာကြောက်ရလို့ကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျကိုမျိုးရံအောင်တင်းအောင်ကိုတရားလေးလိုင်းမှာခဏနေပြီးပါအောင်ခင်ဗျကျွန်တော် Thrush နေဖိတ်ခေါ်ကြပါတယ် Thrush နေကကိုခင်မောင်လွင်တူတုတ်ဆွေးနွေးမြများလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျဒါကြည့်ဒီကောင်းနေတဲ့အချက်တည်းတည်းရှိရယ်သင်္ဘာတစ်ချက်ကတော့အဲ့ဒီအစိုးရအမြင်တစ်ခုကာလအတွင်းမှာလည်းအချင်းဒီဒီရာကြီးသူစိတ်အယုံတော့အောင်ခဏလေးတွေကြောင့်ဒီလိုထောက်အောင်ကြာချင်းတာအခြေဖြစ်ပါလေ။နံပါတ်1အချက်ကတော့အဲ့ဒီအဲ့ဒီဘာလို့ဒီမှာဒီလိုဒီ ဒီလိုကြီးအားလုံးချက်လေဒီလိုကြီးအားလုံးလေကျောင်းရဲ့အားလုံးချက်တော့ဖြစ်ပါရဲ့နမနမတော့ချက်ကတော့လောကကြီးပြည်ပြည်များနေဒီစောင်းနေကြချင်းစောင်းနေကြတဲ့အရင်ဒီလိုကြီးအားလုံးလာခြင်းလို့ကြဖြစ်တယ်တန်တော်ကြီးကလာတယ်လေဉာဏ်ရဲ့ဉာဏ်ရဲ့ကျောင်းကြီးအားလုံးလာခြင်းဒီတန်တော်ကြီးကလာပြီးဒီကနေ့ဒီရှိခြင်းတော့ဖြစ်တယ်လို့ကျွန်တော်သိရတာတန်တော်ကြီးချက်နေရဲ့နောက်ဆုံးချက်များတော့ CSC ပါတီဆုံးရခြင်းအကြောင်းရင်းကတော့ကျောင်းကတော့ဒီမှာဒီငွေကြေးကစားခွက်တွေငွေကြေးလက်ခွက်တွေကိုမချောင်းသိမ်းပါဘူးလို့ကြောင်းဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ာဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါကျွန်တော်နောက်တူတစ်ခါတည်းဖိတ်ခေါ်ချင်ပါတယ်ကိုလှမောင်လေးလိုင်းပေါ်မှာရှိပါတယ်ကိုလှမောင်တို့တို့ဆွေးနွေးမြေမြန်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဗျာတို့ဆိုတော့အခုယူကောက်ပွဲကိုလည်းဟိုပြည်သူများမဲလာမပေးကြဘူးဗျာအာမဲပေးစေချင်ပါတယ်2020မှာလည်း NDO ကိုနိုင်စေချင်ပါတယ်အဲ့တော့နိုင်ဖို့ဆိုတာကလည်းဟိုတောင်အောင်ဆန်းစုကြည်ကိုယုံကြည်ပြီးတော့ကျွန်တော်ကဟိုမဲပေးတယ်လို့ပဲထင်တဲ့အတွက်ကြောင့်ဒေါက်တာဆန်းစုကြည်ကဟိုပါတီကိုပြန်မှပဲနိုင်မယ်လို့မြင်နေပါတယ်နိုင်မယ်ဆိုတာဟိုအစိုးရဖွဲ့နိုင်မှာကိုပြောတာပါအဓိကပြောချင်တာကတော့မဲမလာမပေးတဲ့သူတွေကိုအခု NLD ရဲ့ကြီးညာချက်ပေါ့ဗျာကြီးညာချက်အမှတ်17 2018မှာ၄ရက်နေရထုတ်တာနော်အဲ့ဒီမှာဆန္ဒမဲလာရောက်ပေးခဲ့ကြသူများအားလုံးကိုလည်းလေးစားစွာအတိမတ်ပြုပါကြောင်းဂုဏ်ပြုမှတ်တမ်းတွေပါတည်အပ်ပါသည်အဲ့တော့မဲမပေးတဲ့သူတွေကိုမဲပေးအောင်လုပ်ရမှာလားအဲ့လိုမျိုးထိလုံးနေလောကမှာလားဆိုတော့ကျွန်တော်ကဘဝလုံးဝကောင်ဖဲ့ကိုပြန်မေးချင်ပါတယ်အန်တီကိုလည်းအဲ့ဒါပြန်ဖတ်ကြည့်ပါဦးလို့ဦးအောင်ရွှေလက်ထက်မှာဒါမျိုးတစ်ခါမှမရေးဘူးပါဘူ
းဟုတ်ကဲ့ခင်ဗျာကိုလှမောင်ကျေးဇူးပါကျွန်တော်ကိုတီးလက်မှုပါဒီခါလေးဖိတ်ခေါ်ချင်ပါတယ်ကိုတီးလက်မှုဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီလက်ရှိအစိုးရအဖွဲ့အစည်းကနော်2015ရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းနော်လေဟိုနော်ရအောင်ဆွဲဆောင်တော့မီဒီယာတွေပြောပြခဲ့တာရှိပါတယ်ခင်ဗျနောက်ပြီးတော့နော်လက်ရှိအစိုးရရဲ့လုပ်ငန်းစဉ်အားလုံးဟာလက်ရှိအစိုးရတက်လာပြီးကြတဲ့ကစစ်တပ်ဟာနော်သူ့ရဲ့လက်ရှိအစိုးရကိုနော်မဲချအောင်နော်ပြည်သူတွေသူ့ရဲ့စိတ်ဓာတ်တွေဟာနော်လက်ရှိအစိုးရပေါ်မှာနော်ညှို့ညင်မှုဖြစ်အောင်စစ်တပ်အဖွဲ့အစည်းကလှုပ်ဆောင်နေတာတော့ကျွန်တော်တို့မြင်ရပါတယ်ခင်ဗျဘာဖြစ်လဲဆိုရင်နော်2015ဒီကောက်ပွဲမှာအနိုင်ရပြီးတော့စစ်တပ်ကတိုင်းရင်းသားတွေလိုက်တော့တိုက်ခိုက်တယ်เนาะနောက်တော့ပြဿနာအမျိုးမျိုးသူတို့ဖန်ပြီးပေးခဲ့တယ်အဲ့ဒီမှာเนาะဒေါက်တာစိတ်ကြီးကနိုင်ငံတကာရဲ့ပုံရိပ်ကိုကြားဆင်းအောင်လုပ်ခဲ့တာပြီစစ်တပ်ပါပဲအဲ့အကြောင်းမို့2020ဒီကောက်ပွဲမှာเนาะဒေါက်တာစိတ်ကြီးနဲ့တော်တော်လေးအကျိတ်နဲ့ရင်ဆိုင်ရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာအခုတိလက်မှုကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြပါလေ။ကိုမြဲဦးရန်အောင်တိန်ကိုပြန်ဖိတ်ခေါ်ကြပါလေ။ကိုမြဲဦးရန်အောင်တိန်ခုနကဆွေးနွေးသွားတဲ့အထက်မှာကိုခမောင်လွင်ကိုလှမောင်ဆွေးသွားတဲ့အထက်မှာဒီအမျိုးသားရှင်ကြီးဖွဲ့ချုပ်ကိုနည်းနည်းလေးဝေဖန်ထားတာလေးပါပါရယ်။ပါတီတွင်းအားနည်းချက်ဖြစ်တဲ့လူလူအဆောင်တွေပူကြီးလာတဲ့ဒီချက်တွေကြောင့်ဖြစ်တဲ့ဆိုတဲ့ချက်လေးထောက်ပြပါရယ်။ကိုမြဲဦးရန်အောင်တိန်ဘလို့များတုံ့ပြန်ဆွေးနွေးလိုပါလေ
။ဟုတ်ကဲ့ကျွန်တော်တို့အနိုင်ရပြီးတဲ့အချိန်မှာပါတီကိုအောင်ဆိုင်မှုနည်းလာတယ်ဆိုတော့ကျွန်တော်တို့ဝန်ဆန်းပါပါ။ဒါမှလည်းအခုတော့ဆုံးဆရာဆွေးနွေးရတယ်ဒီပေါ့နော်ဒီတခြားပုဂ္ဂိုလ်များကကျွန်တော်ပါတီဘိုးကြောင့်ဆရာလောက်လာတယ်ဆိုတော့အမှန်ပါပဲဆိုတော့တစ်ခုစလုံးကိုကျွန်တော်ပြင်ဆင်ရမှာပါကျွန်တော်ပါတီတွင်သူရဲ့ကြီးကြီးပေါ့နော်ကြီးကြီးကိုပြန်လည်ပြီးတော့စုစည်းတော့ပြန်တော့ဟိုစီလုံးလောင်လို့ပို့ရဲကျွန်တော်ပါတဲ့ဒီလက်ချက်တော့ပြန်လည်ဆောင်ရပို့ရဲနောက်တစ်ခုကကျွန်တော်တို့နေနဲ့အပြင်ပအတိုက်ခိုက်ကြည့်ကိုဘလိုမျိုးကောက်ပြန်မလဲဆိုတော့ကျွန်တော်တို့လိုပါရဲ့ဗျကျွန်တော်ကကိုတီဟာဒေသနေတော်တူမျိုးပဲကျွန်တော်တကယ်တော့ဒီ national line နေရာတွေကြည့်လို့ရှိရင်စိတ်ကမ်းလို့နေရာမျိုးကတော့ကျွန်တော်ကကြုံပြီးတော့တွေ့ချပြီးသားပါဒါရှုံးနေနိုင်ကြီးရှိတယ်ဆိုတော့ဒါမဲ့မတူပြီးရှုံးရတဲ့ကိစ္စနေရာကိစ္စမျိုးနဲ့တမှုရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးထို့သူကြီးနာရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးဘာဖြစ်သမီးလဲဆိုရင်မတူပြီးမှဆိုရင်ကျွန်တော်ကဒိုင်းနာရီရဲ့မာမေးဖွဲ့မှုတွေ့ရမှာအကယ်၍ဒိုင်းနာရီကမာမေးမဖွဲ့ဘဲနဲ့တပွဲတရားစီဝန်ကြိုင်မယ်ဆိုရင်ကျွန်တော်ပါတီနိုင်မှာပါဆိုတော့တမူကတော့သူချတဲ့ကိစ္စပါငါကိုတီအပ်ပြီးတော့တို့ပဲတမူရှုံးတဲ့ကိစ္စပြီးကျွန်တော်ပါတီအားနည်းလို့ဆိုတာအင်ရှားနေပါလေဒါကတော့တမူကိစ္စငါကိုတီအပ်ပြီးဆိုနေတာပြထောက်မှန်ပါလေဘာကြောင့်လဲဆိုတော့ကိုစလေဒီအချင်းချင်းတော့အားကြိမ်မှုအရင်ကြီးဟိုမကွာဘဲနဲ့ကအဓိကကပါတီကနေပြီးတော့ဖန်ဖက်မျိုးနေခုနှစ်ပွဲ EC အဖွဲ့ကိုအတိမတ်ကြည့်ဖို့အားနည်းခဲ့တဲ့အချက်ကိုဒီကတော့မြန်မာတွေကိုပျက်ကြီးဒီကိုယ်တိုင်ကတော့ရှမ်းမအားနေကလို့ဖြစ်တော့မြန်မာတွေဒါဆိုလို့ရှိရင်တော့ပြီးသားမယ်အချက်ပါဝီချင်းသားဆိုရင်ဒါဟိုငါကပေါင်းထားတာပေါ့ ပါတီအားနည်းကလည်းပါတယ်ပန်းသားတွေမာမီဖွဲ့လည်းပါတယ်နောက်တစ်ခုကကျွန်တော်ဒီကိန်းဖြိုးရမှာပြီးရောလည်းပါပါတယ်အဲ့တော့တနည်းတနည်းပုံစံချင်းမတူပါဘူးအဲ့တော့တစ်ဆက်ချင်းမှာပဲရောက်တဲ့ဆက်အချိန်ဘယ်လိုရှိမလဲလို့မေးလို့ရှိရင်ကျွန်တော်တို့အဆိုးဖွဲ့နိုင်ပါလားအဲ့ကကြရင်လူလူကြီးလူလူရဲ့တုတ်ရှားမှုကဒါပြည့်နဲ့တော့မတူပါဘူးဒါကတော့ပုံစံတမျိုးပါဒါပေမဲ့ဒီ2018ရုပ်ပွဲကကျွန်တော်ပါတီကကောင်းပါတယ်အခုလိုမျိုးဖြောင်းလာတာကကျွန်တော်တို့အတွက်ကိုကောင်းတယ်လို့ကျွန်တော်မြင်ပါတယ်လူကြီးတွေရောပါတီအဆင်ပြေပါဗျာ
ဟုတ်ကဲ့ကျွန်တော်ဒီမှာတစ်ချက်မေးချင်တာကပြောမယ်ဆိုရင်ခုနကကိုမျိုးရံတော်ပြောတဲ့ခါမှာတိုင်းသားတွေမဟာမိတ်ဖွဲ့တဲ့ကိစ္စလည်းပါပါတယ်ဒီကနေ့ပြောမယ်ဆိုရင်ရှမ်းမှာ SNLD လို့ပါဆိုတချင်တော့က NLD ပါတီရဲ့မဟာမိတ်ကြီးတွေပါအဲ့တော့ဒီလိုပါတီတွေကအခုကတီးကြလို့ဖြစ်လာတယ်ပြန်လာတော့တိုင်းသားဒေသတွေမှာတိုင်းသားပါတီတွေကလည်းပွားကောင်းလာတယ်အဲ့တော့2020လို့ဒေသမျိုးဒေသမှာ NLD အနေနဲ့တိုင်းသားတွေနဲ့ပတ်သက်လို့ဘယ်လိုသဘောထားထားမလဲဒီတိုင်းပဲရှင်းပြိုင်မလားပြန်ပြီးရှင်းပြများမဟာမိတ်လုံနိုင်မလားဘလို့များသုံးသပ်မိလဲဗ
ျ။ဒါအားလုံးကျွန်တော်တူဦးတဲ့သဘောထားအမြင်ပေါ့ဗျာနော်ကျွန်တော်တော့ဟို2015ကြီးကလည်းမဟာမိတ်ဖွဲ့စည်းချင်တာပဲနော်ဒါကျွန်တော်မတောက်လဲဆိုတော့ကျွန်တော်တို့အစင်းလာမဟာမိတ်ပြည်ပြည်တဲ့ UN အတိကဦးဖွဲ့စည်းချင်တာပေါ့ဗျာအခုဟိုတမ်ဟိုမတူမနိုင်ဝါရဲဒီ CRD ဆိုရင် UN ကြီးကအဖွဲ့တစ်ဖွဲ့ပဲဆိုတော့ကျွန်တော်တို့မဟာမိတ်ဖွဲ့စည်းချင်တယ်ဒါမှလည်းတိုင်းရင်းသားတွေယုံကြည်မှုကျွန်တော်ပူရနိုင်ဖို့ယုံကြည်တယ်နော်ဒါတော့ဒီ CCD ဒီတပ်ပူလို့စနာကြပါပါနော်အခုဆိုရင်ချင်းနဲ့ကချင်းတွေကဒါဟိုရှမ်းရောပါတယ်ပေါ့ဗျာအဓိကအချက်ပိတ်ကောင်းလုံးပဲအဓိကချင်းနဲ့ကချင်းတွေအရင်တိတာပါတယ်ကချင်းမှာရောက်သွားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကချင်းမှာ2015လောက်ရောက်ခဲ့မယ်ဘာညာလောက်ကိုအခုကချင်းညောင်းပေါင်းအောင်ရောက်သွားပါတယ်ဒါကကချင်းကြီးမောင်မေဖို့ပါတယ်ရောက်လက်တကူပါဒါမင်းအကျေရတာမြေကြီးနာမျိုးပေါ်ကမဲထွက်ပြီးလို့ရှိရင်တော့ကျွန်တော်တို့နိုင်ပါပါမြေကြီးနာမျိုးပေါ်ကကျွန်တော်တို့ပြင်လို့ဒီရွက်ထွက်မပေးခဲ့တော့ကျွန်တော်တို့ရှုံးနေခဲ့ပါတယ်အဲ့တော့စဉ်းစားကြရတယ်အများကြီးရှိပါတယ်ဘာသာဖြစ်ဆိုင်သားဒီနေ့ကျွန်တော်တို့မာမီဖွက်ဖို့လိုတယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကုမြူရအောင်တင်ကျေးဇူးပါကျွန်တော်ကုတိဟာကိုဒီအောင်နဲ့ပတ်သက်လို့ပဲဆက်မေးချင်ပါတယ်တိုင်းသားဒေသတွေမှာတိုင်းသားပါတီအားကောင်းလာတယ်အဲ့တော့တိုင်းသားပါတီနဲ့မဟာမိတ်မဖွဲ့နိုင်ဘဲနဲ့ energy ဆိုတာနောက်ထပ်2020မှာဆိုရဖွင့်နိုင်ပါမလားကုတိဟာအမြင်သိချင်ပါတယ်
ဟုတ်ကဲ့ဒီကတော့ဗျာဟိုတိုင်းနာဒီနဲ့ကျွန်တော်တို့ဒီတိုင်းနာဒီဒေသခံတိုင်းနာပါတီတွေအားကောင်းလာတာကပြောရင်ပြောရင်ဒီ NLD ကျွန်တော်တို့ဒီဒေသဆိုင်ရာကျွန်တော်တို့ပါတီဖွဲ့စည်းရေးဆက်ကအစိုးရဖွဲ့စည်းရေးအားနည်းချက်ကြောင့်ဖြစ်ပေါ်လာတာဖြစ်ပါတယ်ဆိုတော့ဒီဒေသဆိုင်ရာကျွန်တော်တို့ဒီနယ်အစိုးရတွေတိုင်းအစိုးရတွေရဲ့ဒီအဓိကတော့ပြည်နယ်အစိုးရတွေပေါ့နော်အားနည်းချက်ဒီကြောင့်ကျွန်တော်တို့ဒီဒေသခံပြည်သူတွေကပထမ NLD ကိုအားကိုးတယ်ကိုအားကိုးရနေပြီးတော့ကျွန်တော်တို့ဒီအားဘလို့အားမရဖြစ်တာမျိုးတချို့နေရာတွေမှာသဘောတဆက်တည်းမကျတဲ့ကိစ္စတွေဥပမာ6000ကိစ္စလိုမျိုးပေါ့ဒီကိစ္စလေးတွေအစပြုလာတဲ့ခါမှာကျွန်တော်တို့ဒီဒေတာဆိုင်ရာဒီမဲဆန္ဒရှင်တွေဒီတိုင်းအမတွေကသူတို့ရဲ့အင်အားစုပေါ့နော်သူတို့ရဲ့ဒီဒေတာတွေမှာထူထောင်ထားတဲ့ဒီပါတီတွေငဲ့ကြည့်လာတယ်ကျွန်တော်ကတော့ဒီ NLD ကိုလည်းအင်အားကြီးလို့ဆိုပြီးတော့အားကိုးတာပေါ့ဆိုတော့အဲ့ဒီလိုအားကိုးရနေပြီးတော့ဒီချင်းလေးတွေပေါ်တဲ့ခါကျတော့သူတို့ကကျွန်တော်တို့ဒီဒေတာတွေမှာရှိတဲ့ပါတီတွေဆက်ကြည့်တာရဲ့အချက်ကဒီဒေတာတွေမှာရှိတဲ့ဒီတိုင်းသားပါတီတွေအတွက်အခွင့်အရေးလို့ဖြစ်ပေါ်တယ်။ဆိုတော့အဲ့ဒီဟာကိုတိုင်းအလုံးမှာရှိတဲ့ကျွန်တော်တို့ဒီဒေတာကြီးမှာရှိတဲ့ပါတီတွေကဒီထားနေပြီးတော့ပြည်နယ်အနေနဲ့ဒီအားလုံးကကြိုင်နေဆဲလို့ဆိုလို့ဆက်ဆက်နောက်ဆက်ဆိုလို့ကျွန်တော်တို့ဒီနာမည်တွေဖွင့်လာပြီးတော့ကျွန်တော်တို့ဒီဒေတာစင်းကျွန်တော်တို့ဒီနိုင်ငံရေးစိုးမိုးနိုင်ဖို့ဆိုအခုကြိုးစားတဲ့ဆာမှာကျွန်တော်တို့ဒီမတူပြီးလို့နေရာမျိုးမှာအများရရှိသွားတာဟာအားလုံးအတွက်ကဒါဟိုအတူတူကြီးကကျွန်တော်တို့ဒီ encouragement ပေါ့နော်ဒီအားပေးမှုတခုပေါ့ခွန်အားရတာပေါ့နော်ဆိုတော့တိုင်းသားရေတကယ်ရေးရဒီတိုင်းသားပါတီရေနိုင်ငံရေးတက်လာမှာ2020ဘက်တိုင်းမှာသူတို့ကဒီအောင်မှတ်ကနေစပြီးသူတို့ကနေပြီးတော့ဒီရက်ပုံရအောင်လုပ်တော့ပါအဲ့တော့အဲ့လိုအနေထားမျိုးမှာ NLD ပဲဖြစ်ဖြစ်တက်နိုင်ပဲဖြစ်ဖြစ်သူတို့ကမဟာမိတ်ဘူဝါဒကိုမကျင့်သုံးခြင်းနဲ့ကျင့်သုံးရတော့ပဲမဟုတ်ဘူးဆိုလို့ကျွန်တော်တို့အပြင်းစိုက်ပြီးတော့ကျွန်တော်2020မှာဟိုထိတ်တိုက်ပေါ့နော်ပြိုင်မှုဆိုတာကတော်တတိတမရဘူးတတိရှိရလည်းမရဘူးဒါကြောင့်ကျွန်တော်ရလကတမျိုးဖြစ်သွားနိုင်တယ်ဆိုတော့ဒီကိစ္စဟာပါနတ်မှုနဲ့ဆိုင်တယ်တတိနဲ့မဆိုင်ဘူးအဲ့တော့2020ကိုဖြတ်သန်းမယ်2020အောင်မြင်စွာဖြတ်သန်းမယ်ဆိုလို့ရှိရင်တော့ပြေးကြတယ်ဒီပါတီကြီးတွေမြေဆက်မှာအခြေစိုက်တဲ့ပါတီကြီးတွေပေါ့နော်တက်ဆိုင်ကြီးရောကျွန်တော်ဒီ NLD ရောဟာတိုင်းရင်းသားတွေနဲ့အားကောင်းတဲ့တိုင်းရင်းသားဒီတပ်ပေါင်းစုတွေနဲ့မာမေးဖက်ကိုခွဲရမယ်မဖွဲ့ရင်တော့မှားပြီပေါ့နော်ဆိုတော့ဒီကစားဖြစ်ဖို့ဖြစ်လာမယ်လို့ထင်တယ်ပြတော်လည်းပဲအဲဒီကမူနမဟာမိတ်ကျွန်တော်တို့အယူဆပါတော့ဗျူဟာရှိခဲ့တော်လည်းပဲအဲ့ဒီဗျူဟာကို2015မှာ ်ကျေပြတော့မလို့ပြန်ကောက်ကင်မှုတော့ကိုသူ့အနေနဲ့နိုင်ငံရအခက်အခဲရှိတော့ရှိနေတယ်ဆိုတော့ဒီပေါ်မှာသိပြီးတော့တွက်ပြီးစဉ်းစားနေလို့ဆိုလို့ကျွန်တော်တက်ဆိုင်ရစားပါမှာပဲခုကျွန်တော်ဒီကြီးနာမှာပေါ့နော်ရသွားသူရသွားနေတယ်ဆိုတော့တက်ဆိုင်ရဒီမှာကျွန်တော်နှစ်ခွက်သတိထားမိတယ်တစ်ခွက်ကပါလဲဆိုတော့ဒီကြီးနာကခုနိုင်သွားတဲ့နေရာမှာ2015တော့ဒီကျွန်တော်တက်ဆိုင်ရမပြိုင်ခဲ့ဘူးသူ့ရဲ့မဟာမိတ်ကပြိုင်ခဲ့တယ်ဆိုတော့တက်ဆိုင်ရဒီမဟာမိတ်ဒီတိုင်းတော့မဟာသိမ့်နိုင်ငံရေးကစားတော်သူကတော်တော်လေးသဘောပေါက်ပြီးတော့ခြေလမ်းပုံပြီးတာနေတာတွေ့ရတယ်။မတူပြီပါဆိုလို့ရှိလို့ရှိလို့ဆိုရယ်သူ့ဝင်မပြိုင်ခဲ့ဘူးဒီတစ်ခေါက်ပဲ။သူ့ဝင်မပြိုင်ခဲ့တဲ့အတွက်အဲ့ဒီချုံသွားတယ်။အဲ့ဒါသူ့ဝင်ပြိုင်ခဲ့တယ်ဆိုလို့ရှိလို့ရှိရင်ရောချက်ခံရေးမဲကိုတချို့ကျွဲသွားပြီးတော့တချို့ချင်းပါတီမဲကိုကျွဲသွားပြီး NLD နိုင်သွားမယ်။ NLD ကိုရှုံးချက်ခြင်းနဲ့ဆိုချက်ခံရလုံးဝဝင်ပြိုင်မယ်နောက်ဆုံးလက်ချက်ပြတော်မူမတူပြီပါ NLD ကရှုံးသွားတယ်။ဆိုတော့ကျွန်တော်တို့ကမဟာဘိတ်ဒီတိုင်းမှာဒေတာတွေမှာမဟာဘိတ်နိုင်ငံရေးနဲ့ပတ်သက်ပြီးကျွန်တော်တို့ကတက်ခံရစာပြားတာလေပို့ပြီးတော့သူ့ရဲ့တက်ချက်ဒီဟာတက်တင်းတက်ကြီးလာမှန်းနေတယ
်ဆိုတော
့အဲ့ဒါဒီအနေနဲ့ဒီချိန်မှာတော့ကျွန်တော်ထင်တယ်အဲတိုက်ပြီးတော့ဒီကိစ္စဒီဒီဒီကျွန်တော်တို့မဟာမိတ်လူကိုသူ့ရဲ့တိုက်နင်းလို့သူအဲ့လိုပြောပြချင်တာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိုမြေဦးနဲ့ရန်တော်သိန်းကိုမေးချင်ပါတယ်ခင်ဗျကျွန်တော်စက္ကန့်30လောက်ပဲချိန်ရအဓိကဒီကြိုတင်မဲ့ကိစ္စ2012မှာတော့ကြီးကျယ်ဖြစ်ခဲ့တဲ့2015မှာမဖြစ်တော့ပါပဲဒါပေမဲ့ကြီးနာမှာအခုလိုကြိုတင်မဲ့အတန်တွေကျွန်တော်ပြန်ကြားရတယ်လာမယ့်ရွေးကောက်ပွဲတွေမှာကြိုတင်မဲ့နဲ့ပတ်သက်လို့စိုးရိမ်စရာတွေရောထပ်ရှိနိုင်သလား
โอเคကျွန်တော်တို့ဒီမြေကြီးနာကကြိုတင်မဲကကိုယ့်ဘက်ကမဲတွေခိုင်မြခိုင်လုံးနေပြဿနာမရှိဘောဗျာအခုကသူကဲကိုယ်ပြန်ဆုံးတော့ရေးကြည့်လာပြီဗျအဲ့တော့ရုပ်ကောက်ဘက်ကော်မရှင်နေလည်းပဲချင်းချင်းစီကံမျိုးဒီတဲ့ပို့ပြီးတော့ငှားတောင်းလို့ကိုလိုရလို့မြင်ပါတယ်ပို့ပြီးတော့ငှားတောင်းတယ်ဗျာဒီတဲ့ပို့ပြီးတောင်းလို့ကိုလိုရလို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ဒီလိုက်စီစဉ်အချိန်ဆက်သွားလို့ပါပေါင်းဆွေးနွေးပေးတဲ့ကိုတီဟာသူရဲ့ကိုမျိုးရန်အောင်တင်ကောင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ဒီလိုက်စီစဉ်လို့တော့ဒီမှာပဲကျွန်တော်ကိုပြပါခင်ဗျာ